တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကတီးဆောက်နေတဲ့လူလုံခြုံအနည်းကနေ B-52ဘုံးကျဲလျင်နှစ်စင်းပြန်တန်းခဲ့တာဟာတမင်ရည်ရွယ်ပြီးလုခဲ့တာမဟုတ်ဘူးလို့အမေရိကန်ပင်တဂွန်စစ်တမ်းအချုပ်ပြောခွင့်ရတဦးကစနေနေ့မှာပြောပါတယ်။ တရုတ်ဘက်ကတိစောက်နေတဲ့လူလုံခြုံထူတွေအပေါ်ကနေဒီဇင်ဘာလ10ရက်နေ့ကအမေရိကန်လေယာဉ်တွေပြန်တန်းခဲ့တာဟာစစ်ရေးအရရန်စတာဖြစ်တယ်လို့တရုတ်ကစွပ်စွဲခဲ့ပြီးအမေရိကန်ရဲ့လုပ်ရက်ကနှစ်နိုင်ငံကြားစစ်ရေးပြစ်ပတ်ခါဖြစ်နိုင်တဲ့အခြေအနေစီဥတီသွားစေနိုင်တယ်လို့ပြောထားတာဖြစ်ပါတယ်။တရုတ်တို့တိစောက်နေတဲ့လူလုံခြုံထူတွေနဲ့ရေမိုင်း30မိုင်အတွင်းရည်ရွယ်ချက်နဲ့ပြန်တန ကန်ပြည်ထောင်စုဘက်ကတောင်းထုတ်ပေးလိုက်ပြန်အပါအဝင်ဒေတာရင်းမှာ B52 ဘုံးကျဲလျင်တွေပုံမှန်၄ချက်ပြန်တက်မှုလှုပ်ဆောင်ခဲ့ပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဒေတာတွေမှာပြန်တက်ဖို့ရွက်လွှင့်ဖို့လှုပ်ရှားဖို့အမေရိကန်တို့ပိုင်ဖြတ်ထားချက်ကိုပြသဖို့နဲ့အစင်းနဲ့ရှိနေအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းပင်တကွန်စစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။ရည်တဘိုချုပ်ဒုတိယဘိုမှူးကြီးဘီလ်အာဘန်ကလည်းပြီးခဲ့တဲ့တောက်ကြံနေ့ကကြီးညာချက်တစောင်းထုတ်ပြန်လာမှာအလားတူသဘောမျိုးပြောဆိုထားပါတယ်။ရည်ရအနေနဲ့လေးကျင်နာတွေကိုအဲ့ဒီဒေတာတွေမှာပုံမှန်လုံနေတာဖြစ်ပေမဲ့အခုပြန်တမ်းမှုဟာလွတ်လပ်စွာရေချောင်သွားလာမှုဆက်ရလှုပ်ဆောင်မှုမဟုတ်ပဲလေရင်တွေလမ်းလွှဲပြီးရောက်သွားတာဖြစ်နိုင်တယ်ဆိုတဲ့သဘောမျိုးတပ်မှုအာဘန်ကပြောဆိုထားပါတယ်။